မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အမျိုးသားပေါ်လုံးအသင်းကနေအားကစားသမားတချို့နှုတ်ထွက်သွားကြပေမဲ့55နှစ်ကြာဝေးကွာနေတဲ့အာရှဖလားပွဲမှာမြန်မာအသင်းဝင်ရောက်ရှင်ပြိုင်နိုင်ရေးဆိုတဲ့မျှော်လင့်ချက်ကိုထားရှိဆဲဖြစ်ကြောင်းမြန်မာအသင်းနီးပြအန်တွိုင်းဟေးကပြောပါတယ်မြန်မာအသင်းအားမကောင်းလာပေမဲ့လည်းဂျပန်နိုင်ငံမှာပြုလုပ်မဲ့2022ခုနှစ်ကမ္ဘာဖလားနဲ့အာရှဖလားခြေစစ်ပွဲတွေမှာမြန်မာအသင်းဝင်ရောက်ရှင်ပြိုင်သွားမယ်လို့နီးပြဟေးကပြောပါတယ်အရေးကြီးတဲ့ပြိုင်ပွဲကြီးနှစ်ခုအတွဲမြန်မာအသင်းနဲ့အင်ရှင်ဂျပန်အသင်းတို့လာမယ့်မေလ28ရက်နေ့မှာခြေစစ်ပွဲပြုလုပ်ကြမှာဖြစ်ပါတယ်မြန်မာအမျိုးသားဘောလုံးအသင်းရဲ့ထက်ဝက်လောက်အသင်းကနေနှုတ်ထွက်သွားကြတယ်လို့မြန်မာဘောလုံးအဖွဲ့ချုပ်အရာရှိပြောတာကိုကိုကပီ AFP သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံတဝန်းဆက်ရနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပေါ်နေတာကြောင့်တချို့ကကိုယ့်ရဒေသအသီးသီးကိုပြန်သွားကြတဲ့သူတွေရှိတယ်လို့တချို့ကလည်းအာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့မကစားလို့ကြောင်းပြောဆိုသူတွေရှိတယ်လို့ဆိုပါတယ်ဆေးအနာရှင်အောက်မှာဘောလုံးကစားမှာမဟုတ်ကြောင်းရန်ကုန်မှာပြုလုပ်တဲ့ဆေးအနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတစ်ခုအတွင်းမြန်မာအသင်းရဲ့ကိုယ်သမားကျော်စင်ထက်ကဂျာမန်အခြေစိုက် DW သတင်းဌာနကိုပြောခဲ့ပူပါတယ်မြန်မာအသင်းရဲ့နီးပြအဖြစ်2019ခုနှစ်မှာဒုတိယကြိမ်မြောက်ရောက်ရှိလာတဲ့ဂျာမန်လူမျိုးအန်တွိုင်းဟေးကတော့ကစားသမားတဦးချင်းစီရဲ့ခံစားချက်ကိုသူ့အနေနဲ့နားလည်ကြောင်းဒါပေမဲ့နီးပြတဦးအနေနဲ့ရှိတဲ့လူနဲ့ရှင်ပြိုင်သွားမှာဖြစ်ကြောင်းပြောပါတယ်မြန်မာနိုင်ငံမှာဆေးအာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့အမျိုးသားအကစားအသင်းမှာမပါဖို့ဆုံးဖြတ်ကြတာဘောလုံးသမားတွေကြီးပဲတော့မဟုတ်ပါဘူး။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလက်ကျင့်နေတဲ့မြန်မာနိုင်ငံကထိပ်တန်းရေကူးချန်ပီယံတဦးဖြစ်သူဝင်းထက်ဦးကလည်းမြန်မာပြည်သူလူထုရဲ့သွေးတွေစွန့်ထင်းနေတဲ့အလံကိုကိုးစားပြုပြီးဝင်ရောက်ရှင်ပြိုင်မှာမဟုတ်ကြောင်းထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်ခင်ဗျာ။